ကချင်ပြည်နယ်ဖားကန့်မြို့နယ်လီရိုလမ်းမကြီးမှာဒီနေ့မနက်ကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲထမှန်ဖြစ်ပွားခဲ့ပြီးဝရဇွတ်ကျေးရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီလီရိုလမ်းမကြီးပေါ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မနက်တိုက်ပွဲဖြစ်ခဲ့တာကတော့ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်ကဝါရဇွတ်ကြီးရွာအုပ်စုအောင်ရရွာမှာစစ်ကောင်စီတပ်နဲ့ဆံပြရွာပြည်သူစစ်အဖွဲ့တွေကို KIA ကမိုင်းခွဲတက်ခိုက်ခဲ့ပြီးအဲဒီနောက်မှာပစ်ခတ်မှုတွေဖြစ်တာပါမိုင်းခွဲပြီးတဲ့နောက်နိုင်ဝက်ကြာလောက်နှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတဦးက view ကိုပြောပါတယ
်ခဏရမှာလဲဆောဆံပြရွာနဲ့ခြိုက်ရဲဖြစ်တဲ့အောင်ရကြီးအောင်ဖြစ်တယ်အောင်ရရွာဖဲမှလို့တောင်ပြောလို့ရပါတယ်လမ်းမကြီးပြီးမှာပေါ့ခမ်းမနာရှင်းနေတော့မှဖြစ်တယ်နော်ရှင်းနေတာမင်းရှင်းနေတာမှဖြစ်တယ်ဒီကြောင်ကိုဆယ်မိုင်းတိုက်တယ်လို့တဘောရတယ်။အံသားပဲနေစကြတယ်။အဲ့ဒါနိုင်ရတော့ပြစ်ခတ်ကြမှာ။ဒါစစ်တပ်ရင်ပြည်သူ့ရဲ့ပေါင်းမကြမှာဒီဘက်ကကျန်လက်နဲ့တန်တက်ခွေးတောက်ကြတော့အဲ့လိုမှာ။
တောက်ကြနေညနေ9နာရီလောက်ကလည်းဝရဇွတ်ရွာနီးမိုးကောင်းချောင်းကဒေသခေါ်တရုတ်တရာအနီးမှာလည်းစစ်ကောက်စီစစ်ကြောင်းကို KIA ကမိုင်းခွဲတက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးတယ်။မင်းနဲ့ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခြင်းစစ်ကောက်စီတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာဝရဇွတ်ရွာမှာကြွရောက်ပြီးတော့ရွာသားနှစ်ဦးထိခိုက်ဒဏ်ရာရတယ်လို့လည်းသိရပါတယ
်။မင်းတို့ကဖိုက်ကြီးတရားမှာဖြစ်တဲ့ခံမှာလည်းတယောက်ဖြစ်ရဲ့တဲ့။ဒါမှမဟုတ်ဒီနေ့အဲဒီမှာဖြစ်တဲ့ခံလည်းနေချင်းကစမ်းပြတော့တယောက်ဖြစ်ရဲ့မယောက်ဖြစ်ရဲ့ဆိုတာအဲရွာသားပေါ့နော်အဲအဝရဇွတ်ရွာသားဖြစ်ရဲ့ဆိုတော့စတာကမယောက်ဖြစ်ရဲ့ဒီမှာနိကိုခုံကဟောရှိရပါဘောနိကိုခုံကသူ့စုမှာဆိုတော့အဲတက်ကောင်ကနေဖြစ်တော့တက်ကောင်ကနေဖြစ်တဲ့ဟာအဲတက်ကောင်ကကြောက်
တိကျတဲ့ရသူတွေဟာအသက်45နှစ်အရွယ်အမျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးဖြစ်တယ်လို့နောက်ဒေသခံတဦးကပြောပါတယ
်။အော်ဒီကြည့်ရပါဘူး။ဒီတက်ကလည်းဒီနေ့ဒီကျတဲ့ဒီကမှုဒီနေ့ကျတဲ့ပါတော့ဒီခဏချင်းအရွယ်ဦးတော်ဖန်းဒီတော့ပုံအမှားတိုင်းရရှိကြရပါတယ်။နောက်သူအမအဲ့ဒီမောက်ခွန်ဖွဲ့တဲ့နေ့ဒီနေ့ဒီတို့အိမ်မှာကျတဲ့ခါကျတော့သူကြီးခိုက်သွားတာပေါ့။အဲသူကတက်ကြည့်သွားတယ်လေ။
နေရာတတိုက်ပွဲအတွင်းစစ်ကောင်စီနဲ့ KIA ဘက်ကထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရတဲ့ကြောင်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့အပတ်တွင်းကတော့ဖားကန့်မြို့နယ်လဝါကြီးရွာနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ခွန်ဆိုင်ရန်ရွာသား300လောက်ဟာလဝါရွာကိုတိမ်းရှောင်နေကြပြီးတော့စေဝါနဲ့ရိခာအခက်အခဲရှိနေကြပါတယ်စက်တင်ဘာလဒုတိယပတ်တွင်းကလည်းတနင်္လာနေ့ရှင်ပွေရန်ကြားမှာစစ်ကောင်စီတပ်နဲ့ KIA ရဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်နောက်ပိုင်းမှာတနင်္လာဘက်ကစစ်ကောင်စီစစ်ကြောင်းတွေချီတက်လာတဲ့နောက်လီလိုလမ်းမကြီးတစ်လျှောက်မူကောင်ဖားကန့်နဲ့တနိုင်းမြို့နယ်တွေအတွက်မှာမိုင်းခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ကချင်လီလိုလမ်းမပေါ်ကအခုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသုံးတရာထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျ။